တရုတ်နိုင်ငံနဲ့အာရဗ်စော်ဝါမြောက်ပြည်တော်တို့ UAE တို့ကြားမှာအပြန်အလှန်ဆက်ဆံရေးကနေအလုံးစုံအကြောင်းဝင်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအဖြစ်တိုးပြင်းဖို့အတွက်တာဆာနေကဆုံးဖြတ်ခဲ့ကြပါတယ်အဘူဒါဘီမှာရောက်နေတဲ့တရုတ်သမ္မတရှီချင်းပင်နဲ့ UAE ထုသမ္မတလည်းဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ Sheikh Mohammed bin Rashid Al Maktoum အရှေ့မင်းသား Sheikh Mohammed bin Zayed Al Nahyan တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမှအခုလိုမျိုးနှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဆုံးဖြတ်ခဲ့ကြတာပါတရုတ်သမ္မတရှီဟာ UAE ကို26နှစ်အတွင်းမှာပထမဆုံးလာရောက်တဲ့တရုတ်နိုင်ငံအကြီးအကဲတစ်ယောက်ဖြစ်ပါတယ်ပြည်ဆောင်ကျယ်ပြန့်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးကအပြန်အလှန်ယုံကြည်ချက်ပို့ပြီးတော့ခိုင်မာစေမယ့်အပြင်အပြန်အလှန်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုအဆင့်ကိုတိုးစေလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ်။ UAE အင်ရှေ့မင်းသားကဟိုးအရင်ကပိုလန်မကြီးကိုပြန်ပြီးတော့အသက်သွင်းလို့ရတဲ့ဆန္ဒအမြင်ရှိနေချိန်မှာတရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းအကောင့်ထဲပေါ်ရတဲ့အတွက် UAE ဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်နေတဲ့ပြုတ်ကသဘောထားပါတယ်။တရုတ်နဲ့ UAE အကြားဆက်ဆံရေးတိုးမြင့်တဲ့အတွက်နိုင်ငံပြည်သူတွေအတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့အကျိုးတွေဖြစ်ထွန်းစေလိမ့်မယ်လို့ UAE အင်ရှင်မင်းသားကတရုတ်သမ္မတနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တဲ့အကြောင်း CCTV သတင်းမှာဖော်ပြပါတယ်ရှင်